ရခိုင်ကတန်တွဲကွာနယ်မောင်တော်မြို့နယ်တွေမှာစစ်ကောင်စီနဲ့အာကတ်တပ်တော်အေဂျာတိုက်ပွဲတွေပြင်းထန်နေပါတယ်။တစ်ဖက်မှာလည်းတိုက်ပွဲမရှိသေးတဲ့တောင်ကုန်းမြို့နယ်ကိုစစ်ကောင်စီလက်ချောင်းဘုံကျဲတိုက်ခိုက်နေပြီးမောင်မြို့မှာလည်းစစ်ပြင်းနေတယ်လို့ဒေသခံတွေတင်းရှောင်နေကြပါတယ်။အေကတော့တောင်ပိုင်းကကြောက်ဖြူတောင်ကုန်းနဲ့အမ်းမြို့နယ်တွေကိုပိတ်ဆို့ထားပြီးမကြခင်တိုက်ပွဲပြင်းထန်နိုင်တယ်လို့ဆိုရင်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါဦးခင်ဗျာ။
ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲမြို့နယ်မှာစစ်ကောင်စီရဲ့လက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုအာရခတပ်တော် AA ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဂွားမြို့နယ်ကစစ်ကောင်စီတပ်စခန်းတွေကိုလည်းထိုးစစ်ဆင်နေတာကြောင့်ဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒါ့အပြင်ဂွားတန်တဲမြို့တို့နဲ့ဆက်ဆက်နေတဲ့တောင်ကုန်းမြို့နယ်ကိုလည်းဒီကနေ့နေ့လယ်ပိုင်းမှာစစ်ကောင်စီကလေရင်နဲ့လာရောက်ဘုံကျဲနေတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ်
။ဟုတ်ကဲ့ကိုရဒီနေ့ကတော့ညီလေးကတူတူညွှန်းနေတယ်။ကျက်ဖက်တာဝေးပြီးတော့နာအပက်ခဏလို့ကြားတယ်ဗျ။ตรงนี้ชิงก็ชิงจะอยู่กูตนาอีป้องเซ5นาทีแล้วมาซ่าไปดิอ๋อกูก็တော့ตองเอาမျိုးเนี่ยนี้ซုံးเนี่ยมีจ้องทูเนี่ยแล้วก็จ่าเลยဆိုပြီးတော့แสดงครูก็ยาเลยกู
ပြီးခဲ့တဲ့ရက်ပိုင်းကလည်းတောင်ကုန်းမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုစစ်လက်နက်တွေနဲ့စားနပ်ရိက္ခာတွေလေကြောင်းကနေလာရောက်ဖြစ်တင်းတာရှိတယ်လို့မြို့တွင်းမှာလည်းတင်းကျပ်စွာစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့အဲ့ဒီဒေသခံကပဲဆက်ပြောပါတယ
်တောင်ကုန်းဖက်ချမ်းမတို့နာစစ်တကတို့နာနေရာအနှံ့ဟိုတော့လှုပ်ရှားတာလည်းရှိတယ်အဲဒီဘက်ကျွန်တော်တောင်ကုန်းမြို့နေဒီဘက်အကျိုးတန်တို့ဖက်အရှမ်းအဲ့ဒီကိုဆက်ရင်တော့ဖြည်းပြီးတော့နာလှုပ်ရှားတာလည်းရှိတယ်ဒေသခံတွေကတို့နာတခြားနေရာတွေကိုခွင့်ပြုအဲ့ဆောင်ရတော့ရှိတယ်ဒိုဒိုမြောက်ကတောင်ကုန်းမြို့နဲ့အနီးဝန်းကျင်ကလူကြီးကတော့ဟိုဒီဘက်ကိုဆောင်ဖိနေတော့ရှိရပြအ
ာရခတက်တော် AA အနေနဲ့တန်တွဲနဲ့ကွာမြို့နယ်တွေကိုထိုးစစ်ဆင်တိုက်ခိုက်နေတယ်လို့တခြားသောကြံရှိနေသေးတဲ့မြို့နယ်တွေကိုလည်းပိတ်ဆို့ထားနိုင်တယ်လို့ရခိုင်နိုင်ငံရေးလေလာသုံးသက်သူဦးဖေတန်းကပြောပါတယ
်ဆိုတော့ဒီဘက်မှာအန်းချမ်းမင်းအန်းတောင်ကုန်းအန်းကလည်းပိတ်ဝိုင်းပိတ်ဆို့ထားပြီးသားဖြစ်တယ်ဆိုတော့သူတို့အဲ့ဘက်မှာဒီတောင်ပိုင်းမှာကြရတော့ရင်တော့အားလို့တောင်ကုန်းတို့ဖြစ်လာနိုင်တယ်ဘောတော့ဒီတောင်ပိုင်းမှာဖြစ်ပွဲပြီးရင်တော့အာကြောက်ဖြူကတော့ပြည်စီမံကိန်းတွေရှိတဲ့နေရာပေါ့အဲ့တော့ခုလဲအကုန်လုံးသူတို့ပိတ်ဆောင်ထားတဲ့နေသားမျိုးရှိရပါဘောတော့သူတို့မျိုးထဲကမျိုးပြင်ကိုတော့ဆက်လို့မရတဲ့နေသားမျိုးရှိပါတယ
်အခုလိုရခိုင်တောင်ပိုင်းမှာတိုက်ပွဲဧရိယာတွေကျပြန့်လာတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေလည်းရှိနေကြပါတယ်အထူးသဖြင့်စစ်ကောင်စီအပြေးအဝထိန်းချုပ်ထားနိုင်စေဖြစ်တဲ့မန်အောင်မြို့မှာဆိုရင်စစ်ကောင်စီကနောက်ဆုံးအမာခံခံတပ်အဖြစ်ပြင်ဆင်နေတယ်လို့ဒေသခံတွေကိုအတင်းအကျပ်ပြည်သူစစ်ဖွဲ့တာတွေရှိနေတာကြောင့်ဒေသခံတချို့ရံပြဲကျွန်းဘက်ကိုထွက်ပြေးလာကြတာရှိတယ်လို့လည်းဥဖေတန်းကဆက်ပြောပါတယ်
မအောင်ပါပေါ့ဒါနောက်ဆုံးရေသားစခန်းအခိုင်မာသူတို့တက်ဆွဲထားနိုင်တယ်ပေါ့ဘာလို့ဆိုတော့အဲ့နေရာကိုအားကတတော့ကြီးချောင်းနဲ့တိုက်ဖို့ဆိုမလွယ်ဘူးပေါ့ရေချောင်းနဲ့တိုက်မယ်ဆိုရင်လည်းပဲအဲဒါကသူတို့ရေသားရဲ့ရှင်မုန်းရှင်ခံရမယ်အဲ့ဒီနေသားမျိုးရှိတယ်လို့ကျွန်တော်ကမြင်တယ်အခုတော့အာသူတို့လည်းစီရေရှင်မွေတန်းလာတော့အဲ့ဘက်ကဒီသူတွေလည်းဒီဘက်ကိုဟိုပြေးလာကြတယ်အများကြီးပေါ့နော်ရန်တွေကျောင်းဘက်ကိုပြေးလာကြတယ်များတယ်အဲ့မှာအစီအစီတွေရှိနေတယ်ပြီးတော့ဟိုသူတို့ပြည်သူစစ်မှုထားဥပဒေနဲ့အဲဒါအတင်းကျစစ်မှုထားခိုင်းတဲ့ကိစ္စတွေလည်းရှိနေတော့ပြည်သူတွေကတော့နေမပြောဘူးပေါ့နော်စိုးရင်ပြီးတော့ဒီဘက်ကကိုပြေးလာကြတယ်ရှိတယ်အစီအစီနေရတော့သူတို့ကရေချောင်းအားသာမှုကြောင့်တော့နောက်ဆုံးအမာခံစခန်းဖြစ်သွားနိုင်တယ်လို့တော့ကျွန်တော်ထင်နေရောက်က
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေအကြတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်6လကျော်ရှိလာပြီဖြစ်တယ်လို့ရခိုင်နောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တို့ကိုအေအေကတိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာတော့မောင်တော်နဲ့စစ်တွေမြို့နယ်နှစ်ခုသာတိမ့်ပိုက်ဖို့ကြံရှိနေတာပါအဲ့ဒီအထက်ကမောင်တော်မြို့နယ်ကိုတော့အေအေကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးမြို့တွင်းတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေပါတယ်ဒါ့အပြင်မောင်တော်မြို့တွင်းမှာအရက်သားတော်တော်များများကိုစစ်ကောင်စီနဲ့စစ်ကောင်စီတင်တန်းပေးထားတဲ့ရိုဂျာလက်နက်ကင်တွေကလူသားတိုင်းကအဖြစ်ပိတ်လောင်ပြီးတော့ခုခံတိုက်ခိုက်နေတယ်လို့လည်းအေအေကသတင်းထုတ်ပြန်ထားတာရှိပါတယ်ခင်ဗျာ